Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ2ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်ကြီးထိုက်ပါ
ကျမဧသနာကြောပါရှင်ကင်ညာနိုင်ငံအရှေ့မြောက်ပိုင်းမှာဒီကနေ့ဖြစ်ပွားတဲ့လူ36ယောက်သေဆုံးတဲ့တိုက်ခိုက်မှုဟာဆိုမာလီယာစစ်သွေးကြောအဖွဲ့အယ်ရှာဘတ်ရဲ့လက်ချက်လို့ဆိုပါတယ်ဟောင်ကောင်မှာ Occupy Movement လှုပ်ရှားမှုကိုဦးဆောင်တဲ့ခေါင်းဆောင်3ဦးကတော့ရဲစီမှာတွားပြီးတော့အဖမ်းခံမဲ့အစီအစဉ်ကိုဆက်လုပ်မယ်လို့ပြောသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်မသိငီရေ
ကောင်းပါပြီရှင်မြန်မာပြုပြင်ပြောင်းလဲရေးအရှိန်တက်နေတယ်ဆိုတာမဟုတ်ဘူးလို့ဒီကနေ့မှာသမ္မတဦးသိန်းစိန်ကညင်းဆိုလိုက်ပါတယ်
ကျင်းမြန်မာနိုင်ငံနိုင်ငံရေးပြည်ဝင်ပြောင်းလဲမှုများတုံ့နှင်းနေတယ်ဆိုတော့အားမလို့အားမရပြောဆိုနေမှုများရှိနေခြင်းဖြစ်ပါတယ်ကျွန်တော်အနေနဲ့ဒီပြည်ဝင်ပြောင်းလဲ
ဒီကနေ့ပြောကြားတဲ့မင်ကိုမှာသမရဦးသိန်းစိန်ထည့်သွင်းပြောသွားတာပါမကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့မြန်မာနိုင်ငံကိုရောက်နေတဲ့နော်ဝေဘုရင်ဟာရဲရဲ့မြန်မာပြည်ဝင်ပြောင်းလဲရေးအပေါ်မှတ်ချက်ပေးပြောကြားချက်နဲ့အတူနေဆက်တနီယာကဖက်ဒရယ်ပြည်ထောင်စုတပ်မတော်စီဦးစီးအဖွဲ့ရဲ့ပထမဆုံးအခြေအစည်းအဝေးမှာဗားရီများဆွေးနွေးခဲ့ကြလဲဆိုတာကိုလည်းနှားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်တာကျော်နဲ့ကိုငင်းချန်တို့ကကြီးညာပေးကြမှာပါ
ကင်ညာနိုင်ငံအရှေ့မြောက်ပိုင်းမှာဒီကနေ့အစောပိုင်းမှာဖြစ်ပွားခဲ့တဲ့လူ36ယောက်သေဆုံးရတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဆိုမာလီယာစစ်သွေးကြောအဖွဲ့ El Shabab ကပြောသွားပါတယ်။မန်ဒရာမြို့နားကကြောက်ကျင်းတစ်ခုနားမှာတိုက်ခိုက်မှုဖြစ်ပွားတာပါ။အလုသမားတွေသူတို့ရဲ့တဲအိမ်တွေထဲမှာအိပ်ပျော်နေတဲ့အချိန်တပ်နက်သမားတွေပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဆိုမာလီယာနိုင်ငံမှာတိုက်ခိုက်ဖို့အညာကနေပြီးတပ်ဖွဲ့တွေဆေလွတ်နေတဲ့အပေါ်မှာဒဏ်ခတ်တဲ့အနေနဲ့သူတို့အစိုးကညာဘာသာရေးစစ်ပွဲမှာပါဝင်နေသူတွေကိုတပ်ဖြတ်တာလို့ El Shabab အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ El Shabab အဖွဲ့ကိုဆိုမာလီယာမျိုးကြီးတွေကနေပြီးတော့မောင်းထုတ်နိုင်အောင်လို့ကြိုးပမ်းတဲ့အနေနဲ့အာဖရိကနိုင်ငံပေါင်းစုံပါဝင်တဲ့တပ်ဖွဲ့တွေရဲ့ဒစိမ့်ဒေသအဖြစ်ကညာတပ်ဖွဲ့တွေဟာ2011ခုနှစ်ထဲကဆိုမာလီယာနိုင်ငံမှာရောက်ရှိနေတာပါ။ကင်ညာနိုင်ငံတပ်ဖွဲ့တွေဆိုမာလီယာနိုင်ငံတွေကနေပြီးတော့ပြန်ပြီးတော့မရုတ်သိမ်းဘူးဆိုရင်နောက်ထပ်တိုက်ခိုက်မှုတွေလုပ်သွားမယ်လို့စစ်သွေးကြွားတွေကကင်ညာအစိုးရကိုသတိပေးထားပြီးတော့တိုက်ခိုက်မှုတွေကိုမကြခဏဆိုသလိုပြုလုပ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်း El Shabab တပ်နဲ့သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်နိုင်ငံအရှေ့မြောက်ပိုင်းမှာပဲလူ28ယောက်သေဆုံးခဲ့ရပါတယ်ရှင
်။ IS အုပ်စုရဲ့ခေါင်းဆောင် Abu Bakar al-Baghdadi ရဲ့မိန်းမနဲ့ကလေးကိုလဘနွန်စစ်တပ်ကဖမ်းဆီးထားတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအမျိုးသမီးနဲ့ကလေးကိုပြီးခဲ့တဲ့10ရက်ကစီးရီးယားနယ်စပ်နာကဖမ်းဆီးရမိခဲ့ပြီးလေဘနွန်ကာကွယ်ရေးဝန်ကြီးဌာနကဖမ်းထားပြီးမေးမြန်းနေတယ်လို့တာဝန်ရှိသူကပြောပါတယ်။နိုင်ငံခြားထောက်လှမ်းရေးအဖွဲ့တွေပူးပေါင်းပြီးအခုလိုဖမ်းဆီးရမိခဲ့ရတာလို့လေဘနွန် SVR သတင်းစာကထုတ်ပြန်ပါတယ်။ဘဂါဟာဒီအနေနဲ့ IS အုပ်စုကို2010ကတည်းကဦးဆောင်ခဲ့ပြီးစီးရီးယားအရှေ့ပိုင်းနဲ့အီရတ်မြောက်ပိုင်းကနယ်မြေအမြောက်အများကိုစစ်သွေးကြွတွေသိမ်းပိုက်ပြီးခဲ့တဲ့ကဒီနှစ်အစောပိုင်းမှာကလီဖိတ်အဖြစ်ကြေညာခဲ့ပါတယ်။ American ပြည်ထောင်စုအနေနဲ့သူ့ကိုကမ္ဘာအကြမ်းဖက်သမားအဖြစ်ကြေညာထားပြီးစုကြေးငွေဒေါ်လာ10သန်းထုတ်ထားပါတယ်။ IS အုပ်စုကိုနိုင်ငံရေးအရဘယ်လိုတိုက်ခိုက်မလဲဆိုတာကိုဆွေးနွေးဖို့နိုင်ငံပေါင်း60ပါဝင်တဲ့ဝန်ကြီးအဆင့်အစည်းအဝေးကိုမနေ့ဖြန်ဗုဒ္ဓဘူးနေ့ Belgium နိုင်ငံ Brussels မြို့မှာကျင်းပမှာဖြစ်ပြီး American နိုင်ငံသားရေးဝန်ကြီး John Kerry တက်ရောက်ဦးဆောင်ဆွေးနွေးမှာဖြစ်ပါတယ်။
အရှေ့လေပိုင်းပါလက်စတိုင်းနယ်မြေကိုနိုင်ငံတစ်ခုအနေနဲ့တတ်မှတ်သင့်မသင့်ဆိုတာပြင်သစ်ဥပဒေပြုအမတ်တွေလွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ Israel ဝန်ကြီးချုပ်ဘန်ယာမင်နတန်ယာဟူကတော့ဒီလုပ်ရက်ကိုအကြီးအကျယ်မှားယွင်းတဲ့လုပ်ရက်လို့ပြောပါတယ်။ဒီကနေ့မဲခွဲဆုံးဖြတ်မှုကချက်ချင်းတော့တည်ရောက်မှုရှိမှာမဟုတ်ပေမဲ့အရှေ့လေပိုင်းငင်းငင်းရေးလုပ်ငန်းစဉ်ကြန့်ကြာနေတဲ့ကိစ္စကိုဥရောပနိုင်ငံတွေစိတ်မရှိဘူးဆိုတာပြသတာပဲဖြစ်ပါတယ်။Israel Palestine ပြည်ပခါကိုတေချာဖြည့်ရှင်းပေးနိုင်မှုရည်ရွယ်ပြီးတော့ Palestine နိုင်ငံအဖြစ်အသိအမှတ်ပြုဖို့ပြင်သစ်အစိုးရကိုလွှတ်တော်ရဲ့မဲခွဲမှုကတောင်းဆိုမှာပါအစိုးရကဒီမဲခွဲဆုံးဖြတ်မှုကိုလိုက်နာဖို့တော့မလိုဘူးလို့နိုင်ငံသားရေးဝန်ကြီး Lahon Fabius ကမဲပေးပေးခင်မှာလွှတ်တော်မှာမိန့်ခွန်းပြောသွားခဲ့ပါတယ်ဒါမဲ့လက်ရှိအနေအထားကလက်ခံနိုင်စရာမရှိဘူးနောက်ဆုံးအချိန်ဆွေးနွေးပွဲတာမအောင်မြင်ခဲ့ဘူးဆိုရင်တော့ညှိနှိုင်းတဲ့အနေနဲ့အခြေချနေထိုင်မှုတွေမပါတဲ့ပါလက်စတိုင်းကိုလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်နေပြင်သစ်ကအတိအမှတ်ပြုမယ်လို့နိုင်ငံသားရေးဝန်ကြီးကပြောသွားပါတယ်။ ဥရောပနိုင်ငံတွေကအစ္စရေးပေါ်မှာပို့ပြီးတော့စိတ်မရှင်နိုင်ဖြစ်လာကြတာပါအမေရိကန်တို့စီစဉ်ပေးတဲ့အေပီလာဆွေးနွေးပွဲရပ်တန့်သွားခဲ့ရခဲ့ကပါလက်စတိုင်းတို့ကသူတို့နိုင်ငံဖြစ်နေလိုချင်နေတဲ့နေမြေထဲမှာဂျူးခြေချအင်အားတွေတည်ဆောက်ဖို့အစ္စရေးကဖိအားပေးနေတာဖြစ်ပါတယ်ဆွေးနွေးပွဲတွေပြန်စတင်ပြီးတော့နှစ်နှစ်အတွင်းမှာနှိမ့်နိုင်မှုကိုပြီးသတ်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကြောင့်လို့ပြင်သစ်ကစ조사နေတယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးဖာဘျူးစ်ကပြောပါတယ်ရှင်
မစ္စရီပီနယ်ဖာဂူဆန်မြို့မှာလက်နက်မဲ့လူမဲ့ဆယ်ကျော်သက်တအူကိုလူပြူရဲတအူကပြစ်တက်အပြီးမှာသမ္မတအိုဘားမားကနိုင်ငံတော်ဝန်ကရဲတပ်ဖွဲ့အစစ်မြင့်တင်ရေးလှုပ်ဆောင်ဖို့ဗဟုအစိုးရအနေနဲ့ဒေါ်လာတန်ပေါင်းများစွာပို့သုံးဖို့တိုက်တွန်းလိုက်ပါတယ
် I'm going to be proposing some new community policing initiativesthat will significantly expand funding
ကျွန်တော်အနေနဲ့ဒေသခံရဲတပ်ဖွဲ့တွေလေ့ကျင့်ရေးနဲ့ပြည်သူတွေနဲ့ဆက်ဆံရေးလှုပ်ထုံးလုပ်နည်းအသစ်တွေအပါအဝင်ခန္ဓာကိုယ်ကင်မရာအလုံး5000တပ်စင်တာတွေအတွက်ငွေကြေးတောင်းခံသွားမှာပါလို့ပြောသွားတာပါဒီနေ့အင်ဗျူရောမှာပြည်သူအခွင့်အရေးလှုပ်ရှားသူခေါင်းဆောင်တွေရဲတပ်ဖွဲ့အကြီးအကဲတွေနဲ့တွေ့ဆုံပြီးအမေရိကန်နိုင်ငံတော်ဝန်ဒေါ်လာတန်း260ကျော်သုံးဖို့အတွက်သမ္မတအိုဘားမားကသူ့အစီအစဉ်ကိုတင်ပြခဲ့တာပါအသားအရောင်ရှိတဲ့အမေရိကန်တွေအနေနဲ့ရဲတပ်ဖွဲ့ရဲ့မျှမျှတတဆက်ဆံတာကိုမခံရတဲ့အတွက်လူအတိုင်းဝိုင်းတွေအတွင်းမှာမယုံကြည်မှုတွေတိုးလာပြီးတိုင်းပြည်ကိုအင်အားချိနဲ့စေပါတယ်လို့ပြောသွားပါတယ်။ပြည်သူအခွင့်အရေးလှုပ်ရှားသူခေါင်းဆောင်မာတင်လူသာကင်းဦးဆောင်ခဲ့တဲ့အတ္တလန်တာကသမိုင်းဝင်ဖျားရှိခိုးကြောင်းမှာအစိုးရရှေ့နေချုပ်အဲရစ်ဟိုလ်ဒါကလည်းတရားရေးဌာနအနေနဲ့လူမျိုးရေးခွဲခြားမှုတွေအဆုံးသတ်စေဖို့နဲ့ရဲတပ်ဖွဲ့အနေနဲ့ထိထိရောက်ရောက်အလုပ်လုပ်နိုင်ဖို့အတွက်အစီအစဉ်အသစ်တွေလှုပ်ဆောင်မယ်လို့ကြေညာခဲ့ပါတယ်။
ယေဘေးကန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေပြီးတော့ဒီဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ဟောင်ကောင်မှာ Occupy Movement လှုပ်ရှားမှုကိုဦးဆောင်တဲ့ခေါင်းဆောင်3ဦးကအရေးစီမှာတွားပြီးတော့ဖမ်းခံမဲ့အစီအစဉ်ကိုဆက်လုပ်မှာဖြစ်ပြီးတော့တခြားဆန္ဒပြသူတွေအနေနဲ့သူတို့အတွက်ဘေးကင်းတဲ့နေရာကိုစုခွာကြဖို့တိုက်တွန်းသွားပါတယ်။ဆန္ဒပြခေါင်းဆောင်3ဦးဖြစ်တဲ့ Bandy Time, Chanking Man နဲ့ Chu Ying Ming တို့ဟာဗုဒ္ဓဦးနေ့ညနေ3နာရီမှာရဲဌာနချုပ်မှာတွားပြီးတော့ဖမ်းခံမယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရဲကသူတို့ကိုဖမ်းထားမလားလွတ်မလားဆိုတာတော့မသိသေးပါဘူးသူတို့ဘက်ကဖြစ်လာတဲ့အကျိုးဆက်ကိုဘာပဲဖြစ်ဖြစ်ရင်ဆိုင်မယ်လို့ခေါင်းဆောင်တူဖြစ်တဲ့ဗန်နီထိုင်းကပြောပါတယ်လမ်းတွေပေါ်မှာဆက်နေရယူထားကြတဲ့သူတွေလည်းပြန်ဆုတ်ခွာပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ရေရှည်တိုက်ပွဲဝင်သွားကြဖို့အတွက်ပြင်ဆင်မှာလို့တိုက်တွန်းသွားပါတယ်အခုလိုမျိုးသူတို့ဖမ်းခံရမှာကြောက်လို့မဟုတ်တယ်လို့မျိုးရှုံးနှိမ်လို့ဝန်ခံတာလည်းမဟုတ်ပါဘူးရက်ဆက်တဲ့အစိုးရကိုလူသိရှင်ကြားရှုတ်ချတာဖြစ်တယ်လို့ Occupy Movement ရဲ့တွေ့တဲ့စာမျက်နှာမှာပြောထားပါတယ်။စက်တင်ဘာလကုန်ပိုင်းမှာစတင်ဖြစ်ပွားတဲ့ဆန္ဒပြပွဲတွေဟာ2019ရွေးကောက်ပွဲကိုဒီမိုကရေစီနည်းကျကျင်းပပေးဖို့အာဏာပိုင်တွေကိုတောင်းဆိုတာဖြစ်ပါတယ်။အာဏာပိုင်တွေကတော့ဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ပြောပြီးတော့တပိတ်စခန်းတွေကိုရှင်းလင်းမှုအကြိမ်ကြိမ်စ조사ခဲ့တဲ့အတွက်နှစ်ဖက်ကြားမှာတိုက်ခိုက်မှုတွေဖြစ်ခဲ့ရပါတယ်ရှင်။
အေးခဲနေတဲ့ဘယ်ရင်ပင်လယ်ပြင်အနောက်ပိုင်းမှာနှိမ့်မြုပ်ခဲ့တဲ့တောင်ကိုရီးယားတင်မော့ကတင်္ဂါတဲ52ယောက်ကိုရှာမတွေ့သေးဘူးလို့ရှာဖွေသူတွေကပြောပါတယ်။လူ60လောက်တင်းဆောင်ထားတဲ့အဲ့ဒီတင်မော့ဟာတနင်္လာနေ့ကမုန်တိုင်းတန်ခံခဲ့ရပြီးရွေတွေဝင်လာတဲ့အတွက်စွန့်ခွာခဲ့ရတာပါ။ပြင်းထန်တဲ့ရာသီဥတုနဲ့လှိုင်းလေတွေကြောင့်ရုရှားအရှေ့ဘက်ကန်ကရှာဖွေရေးလုပ်ငန်းတွေနှောင့်နှေးခဲ့ရတယ်လို့တင်မော့၄စီးကိုရှာဖွေရေးအတွက်လွှတ်ထားတဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။တင်မောဝန်ထမ်း9ဦးနဲ့ခန္ဓာကိုယ်တစ်ခုကိုသာပြန်တွေ့ခဲ့ပြီးတည်ဆုံးသူအရေအတွက်များမယ်လို့ခန့်မှန်းထားပါတယ်အကယ်ဆယ်ခံရသူ9ဦးထဲက4ဦးကိုအသက်ကယ်လေပေါ်ကကယ်ဆယ်နိုင်ခဲ့ပြီးကြံလူတွေကတော့ရေပေါ်ကမျောနေတဲ့အပိုင်းအစာတွေကိုတွဲခိုနေခဲ့ကြတာပါတင်မောဝန်ထမ်းတွေထဲမှာအင်ဒိုနီးရှား35ယောက်ဖိလစ်ပိုင်23ယောက်တောင်ကိုရီးယား17ယောက်နဲ့ရုရှားကြီးကြပ်သူ2ဦးလည်းပါဝင်ပါတယ်နှိမ့်မြုပ်ခဲ့တဲ့အော်ယုံ901တင်မောကိုလွန်ခဲ့တဲ့36နှစ်ခါတိဆောက်ခဲ့တာဖြစ်ပြီးတောင်ကိုရီးယား၅ဖန်းကုမ္ပဏီဆိုဂျိုးကပိုင်ဆိုင်တာဖြစ်ပါတယ
် IS Islamic စစ်သေးကြအဖွဲ့နဲ့ပတ်သက်မှုရှိတယ်ဆိုပြီးတော့မတင်ငါလို့မလေးရှားနိုင်ငံမှာအစိုးရဝင်တဲ့2ဦးပါဝင်အမျိုးသား3ဦးကိုဒီကနေ့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အခုဖမ်းဆီးသူတွေနဲ့ပေါင်းရင် IS အဖွဲ့နဲ့ပတ်သက်လို့မတင်ငါဖြစ်ပြီးတော့မလေးရှားမှာဖမ်းခံရသူ43ဦးရှိသွားပါပြီအခုတစ်ခေါက်ဖမ်းဆီးမှုတွေကိုကွာလာလမ်ပေါ်မြို့တော်နဲ့မြောက်ပိုင်းကကီတာမျိုးတွေမှာနိုဝင်ဘာလ28 28ရက်နေ့မှာပြုလုပ်ခဲ့တယ်လို့အမျိုးသားရဲချုပ်ခလစ်အဘူဘကာကပြောပါတယ် တယောက်ကပြီးခဲ့တဲ့ဒီဇင်ဘာလကုန်ကလေးကအစီအရမှာ IS အဖွဲ့တွေကိုဝင်ခဲ့ပြီးတော့ဒီနှစ်ဧပြီလမှာမလေးရှားကိုပြန်ရောက်လာတာလို့ရဲချုပ်ခလစ်ကဆိုပါတယ်။နောက်အစိုးရဝင်တဲ့နှစ်ဦးဖြစ်တဲ့အသက်20ကျော်အမျိုးသားတွေကတော့စီးရီးယားကိုသွားပြီးတော့ IS အဖွဲ့တွေဝင်မဲ့သူတွေကိုပတ်စံလွှဲပေးတယ်လို့ယုံကြည်တယ်လို့ဆိုပါတယ်။မလေးရှားနိုင်ငံမှာ IS အတွေ့ခေါ်တွေပြန့်နှံ့နေတာကိုဝန်ကြီးချုပ်နာဂျက်ရာဇက်ကစိတ်ပူနေပြီးတော့နိုင်ငံရဲ့လုံခြုံရေးအန္တရာယ်ကိုနှိမ်နင်းဖို့အတွက်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတရက်ထုတ်ပြန်မယ်လို့ဝန်ကြီးချုပ်ကပြောပါရယ်။တေဆုံးသူ9ဦးပါဝင်မလေးရှားနိုင်ငံသား39ယောက်ကဆီးရီးယားနဲ့အီရတ်မှာ IS အဖွဲ့တွေပါဝင်ပြီးတော့တိုက်နေကြတယ်လို့အစိုးရကအဆိုပါရယ်ရှင
်။ Ebola ရောဂါကပ်ဆိုးကြီးကြောင့် Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကစီးပွားရေးတိုးတက်မှုပြင်းပြင်းထန်ထန်ထိခိုက်ခဲ့ပြီးနိုဝင်ဘာလအစောပိုင်းကခံမှန်းထားတဲ့တိုးတက်မှုနှုန်းတွေကိုရှော့ချနေရပြီဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကလေးလာဆန်းစစ်ချက်တစ်ခုရဲ့အဆုံးသတ်မှာအခုလိုထုတ်ပြန်ခဲ့တာပါ။အီဘိုလာရောဂါမဖြစ်ခင်ကဆိုရင်အဲ့ဒီသုံးနိုင်ငံစလုံးကခိုင်ခိုင်မာမာတိုးတက်နေခဲ့တာဖြစ်ပါတယ်ခင်ဗျာ
။ငါးနှစ်ညနေခင်းအတွက်ထိတ်တန့်ရောက်တဲ့ရင်တွေကိုမအေးတန်တာကြောင့်လည်းကိုငင်းချမ်းတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်။ဒီဇင်ဘာလ2ရက်နေ့ဒီကနေ့ပြောကြားတဲ့သမ္မတဦးသိန်းစိန်ကသူ့ရဲ့မိန့်ခွန်းမှာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေတုံ့ဆိုင်နေပြီလို့ပြည်ရင်းနဲ့နိုင်ငံတကာကထောက်ပြပြောဆိုချက်တွေကိုပယ်ချပြီးအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးဆက်လုပ်နေတယ်လို့ပြောလိုက်ပါတယ်။ကျောင်းသားတွေကန့်ကွက်နေတဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့လည်းညှိနှိုင်းမှုတွေလုပ်မယ်လို့ပြောပါရယ်။ဒါပေမဲ့တစ်ဖက်မှာတော့သမ္မတပြောဆိုတာတွေကိုအင်အားစုအသီးသီးကအပြည့်အဝသဘောမတူပဲဘလို့အချက်တွေကိုလက်မခံနိုင်ရှိနေကြတယ်ဆိုတာကိုကိုအောင်ရဲမောင်မောင်ကတင်ပြပေးထားပါရယ်ရှင်
။လာစဉ်ပြောကြားနေတဲ့ရေဒီယိုမိန်ခွန်းကိုဒီဇင်ဘာလအတွက်သမ္မတဦးသိန်းစိန်ကဒီကနေ့မှပြောကြားခဲ့တာပါ။2010ခုနှစ်ကစပြီးတော့သူ့ဆွေရလက်ထက်မှာပြည်ပြင်ပြောင်းလဲမှုတွေလုပ်နေပါတယ်ဆိုပြီးတော့တော်လျှော့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေလုပ်ခဲ့ပေမဲ့လည်းဒီနှစ်ပိုင်းတွေကစလို့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာတုံ့ဆိုင်နေတယ်လို့ပြောဆိုချက်တွေကိုသမ္မတကဒီကနေ့သူ့ရဲ့မိန့်ခွန်းထဲမှာတရားဝင်ပယ်ချခဲ့ပါတယ
်။ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်များအတုံးဝင်ရှင်းတန်ရေးတွေလိုအပ်တဲ့အခြေခံများကိုတည်ဆောက်နေရတာဖြစ်တဲ့အတွက်ယနေ့မြန်မာနိုင်ငံနိုင်ငံရေးပြည်ပြင်ပြောင်းလဲမှုများဟာတုံ့နှင်းနေတယ်ဆိုတော့အားမလို့အားမရပြောဆိုနေမှုများရှိနေခြင်းဖြစ်ပါတယ်။ကျွန်တော်အနေနဲ့ဒီပြည်ပြင်ပြောင်းလဲဖြစ်စဉ်အတုံးဝင်ရှင်းတန်ရေးအတွက်မှန်ကန်တဲ့စီရင်စီစဉ်ရမယ်လက်တွေ့ရှိတရားတွေကိုအခြေခံတဲ့ကြိုးပမ်းအထောက်အမှုကိုအစဉ်တစိုက်အာရုံစိုက်ဆောင်ရွက်နေရှိတယ်လို့ပြောကြားလိုပါတယ်
။ဒါပေမဲ့တစ်ဖက်မှာတော့နိုင်ငံရေးလိလသုံးသက်သူတွေကသမ္မတဦးသိန်းစိန်ရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာနိုင်ငံရေးမှာရောစီးပွားရေးဘက်မှာပါတည်တည်တာကြဆင်းနေတယ်လို့ဆိုပါရဲ
။အဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာအဲနှေးကွေးနေတယ်တုံ့ဆိုင်နေတယ်ရက်တက်နေတယ်လို့ပြောလို့ရတဲ့အနေအထားမျိုးရှိပါတယ်ဗျ။အဲဒီမှာနိုင်ငံရေးပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့အဲဖွဲ့စည်းပုံအခြေခံဥပဒေအကြံတဲကျော်လွှားဖို့ကိစ္စနောက်ပြီးတော့နိုင်ငံရေးအရထွတ်ဆိုဆွေးနွေးပွဲကိစ္စနောက်ပြီးတော့တိုင်းရင်းသားလက်နက်အဖွဲ့အစည်းတွေနဲ့အဖြစ်ခက်ရစိနဲ့နိုင်ငံရေးဆွေးနွေးပွဲကိစ္စဒီကိစ္စဒီအဓိကကိစ္စရေး၃ခုလုံးမှာအဲတမရရဲ့ဆောင်ရွက်ချက်တွေဟာအဲအင်မတန်မှလေးလံပြီးတော့နှေးကွေးပြီးတော့တုံ့နှေးနေတာကိုတွေ့ရပါတယ်ဗ
ျမြမကြီးလေးလာဆန်းစစ်သူဒေါက်တာရမျိုးသိန်းတုံးသက်ပြောဆိုခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလအတွင်းကအမျိုးသားပညာရေးဥပဒေမူကြမ်းကိုပြည်တွင်းကတက္ကသိုလ်ကျောင်းသားတွေအကြီးအကျယ်ဆန္ဒဖော်ထုတ်သတိမှောက်ခဲ့ကြပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့သမ္မတကသူ့ရဲ့မိန့်ခွန်းထဲမှာဒီကနေ့ပြောဆိုခဲ့ပါတယ်အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ညှိဥပဒေတွေရေးဆဲတဲ့အခါမှာပါဝင်တဲ့သူတွေကိုကြည်ကြပြန့်ပြန်လည်ညှိနှိုင်းပြီးတော့ပါဝင်ဖို့ကိုလည်းညွှန်ကြားထားတယ်လို့ဆိုပါတယ်သမ္မတရဲ့ပြောဆိုချက်ကိုကျောင်းသားတက္ကသိုလ်လှုပ်ရှားသူတချို့ကတော့လက်မခံပါဘူးဥပဒေရေးဆွဲတဲ့တဲမှာပညာရေးလောကကိုချုပ်ကန့်ထားတဲ့အချက်တွေပါရှိနေတဲ့အတွက်ညဥပဒေကြမှာပြန်ပြင်ပါလို့ပြောဆိုချက်ဟာလက်တွေ့မကျဘူးလို့ဘဂဒအတွင်းမှမဖြစ်ပြောအောင်ငါပြောပါရစေ
။ဆိုတော့ဒီဥပဒေကတကယ်ကိုတော့အတုံးသိနိုင်တဲ့ဥပဒေဖြစ်ဖို့အခုကတည်းကမြို့သားပြည်ရဲ့ဥပဒေမှာအဲ့လိုအချက်မျိုးတွေမပါအောင်တော့အကျိုးပြင်ရမှာလေ။တော့အဲ့လိုအချက်မျိုးတွေမပါအောင်ချုပ်မပြေမဲနဲ့ညဥပဒေမှာထပ်ပြီးကျွန်တော်တို့လူစင်တာတွေထပ်ထည့်လို့ရဦးမယ်ဆိုကြပါဘူး။ထည့်လို့ရအောင်ကျွန်တော်ကထည့်လို့ရမယ်လို့လည်းမမျှော်လင့်ပါဘူး။ကျွန်တော်တို့ခိုင်းလို့ပဲကျွန်တော်တို့ညှိနှိုင်းမှုတွေကအများနဲ့ဖိဖက်ခံရမှာကြီးပဲ။ထည့်လို့ရအောင်မယ်ဆိုရင်တော့မှကျွန်တော်တို့ခုနပြောတဲ့ရှေ့ရမျိုးသားပြည်ရဲ့ဥပဒေနဲ့အနောက်ကညဥပဒေနဲ့ပြန်လည်ထပ်ပြီးရှေ့ဖြတ်နေရုံပဲဆိုရင်ကျွန်တော်တို့အဲ့ဒီဥပဒေကဘယ်လိုမှလည်းအတုံးကျမှာမဟုတ်ဘူး။အတုံးလည်းဝင်မှာလည်းမဟုတ်ဘူး။အတုံးပြုလို့လည်းရမှာလည်းမဟုတ်ဘူး။အဲ့လိုအနေအထားမျိုးကြီးဖြစ်လို့တော့မရဘူးရှင်
။တမန်တော်ဒီကနေ့မိန့်ခွန်းထဲမှာပြည်ရင်းကြီးကြီးနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ပါရယ်။ညီငယ်နဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ဆက်လက်ဆောင်ရွက်နေသလိုတိုင်းသာလက်နက်ကင်တွေဘက်ကတော့ခွဲထွက်ရင်းနဲ့အချုပ်အခြာကိုထိခိုက်မဲ့အချက်ကလွဲလို့ကျန်တဲ့ကိစ္စတွေအားလုံးကိုဆွေးနွေးဖို့သဘောတူထားတယ်လို့ဆိုပါရယ်။ဒီချက်နဲ့ပတ်သက်လို့ကရင်လက်နက်ကိုင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KNU ရဲ့ဗိုလ်လုံးမဆောင်ကော်မတီဝင်ဖရိုမန်းကြီးမောင်ကတော့
ုံနိုင်အမိတ်ရှိတာတော့အကြီးကကြတဲ့နိုင်ငံရဲ့အနာဂတ်နိုင်ငံရဲ့အကြံအမှန်နဲ့ပတ်သက်ပြီးတော့သူတိကအမခန့်ချက်အနေနဲ့ပြောသွားတာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားတွေအနေနဲ့လည်းဒီပြည်တော်စုကြီးကခွဲထွက်ဖို့ဆိုတာဒီနေ့ရောက်ရှိနေတဲ့အခြေအနေမှာဘယ်လိုမှကျွန်တော်တို့မစဉ်းစားပါဘူးကျွန်တော်တို့ပြည်တော်စုကြီးမှာတစ်စီးတစ်လုံးနဲ့စီးစီးလုံးညီညွတ်ညွတ်နဲ့ကျွန်တော်တို့နေထိုင်နိုင်မှသာလျှင်ကျွန်တော်တို့မြန်မာနဲ့ဖွဲ့တဲ့ပြည်တော်စုကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့သမရရဲ့မိန့်ခွန်းကိုကျွန်တော်တို့ပြုစုထောက်ခံပါတယ
်ဒီဇင်ဘာလအတွက်သမရရဲ့မိန့်ခွန်းထဲမှာအာဆီယံဆွေးနွေးပွဲကြီးအောင်မြင်မြင်ကျင်းပခဲ့တာကိုအတိအမှတ်ပြုခဲ့တယ်လို့ပြီးခဲ့တဲ့နိုဝင်ဘာလကနိုင်ငံခြားငွေလဲနှုန်းမြင့်ခဲ့တဲ့အပေါ်မှာဘိုဘန်ရဲ့ဝင်ရောက်ထိန်းချုပ်မှုကိုလည်းချီးကျူးခဲ့တာကိုတွေ့ရပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာပါရှင်အခုကတော့နော်ဝေဘီရင်ရဲ့မြန်မာပြုပြင်ပြောင်းလဲရေးအပေါ်တုံ့သက်ပြောကြားချက်ကိုတင်ပြပေးပါပါမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိုအတိအမှတ်ပြုပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာတော့စိန်ခေါ်အကဲဆန်းမှုတွေနဲ့ရင်ဆိုင်ရအောင်မယ်လို့နော်ဝေဘီရင်ဟာရက်ကဒီကနေ့ရန်ကုန်တက္ကသိုလ်ဘွေနှင်းသဘင်ခန်းမမှာပြုလုပ်တဲ့အခမ်းအနားအတွင်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်နော်ဝေမြန်မာဆက်ဆံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာဖို့ဆောင်ရွက်သွားမယ်လို့လည်းနော်ဝေဘီရင်ကကတိပြုခဲ့ပါတယ်။နော်ဝေဘီရင်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းရန်ကုန်တက္ကသိုလ်မှာပြောကြားတဲ့မင်ခွန်ကိုတော့ကိုစီသူကပြန်ပြီးတော့ပြောပြပေးမှာပါရှင်
။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နော်ဝေနိုင်ငံဟာကာလကြာရှည်စွာပါဝင်ကူညီခဲ့တယ်လို့အနာဂတ်မှာလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာကူညီသွားဖို့နော်ဝေဘီရင်ကကတိပြုပြောကြားခဲ့ပါတယ်။ပြည်ပင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေရဲ့စိန်ခေါ်မှုတွေကိုသတိချက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။
Ladies and gentlemen, we are aware that you will encounter difficulties in your process of transition.
အခုပြောင်းဖြစ်စဉ်မှာခင်ဗျားတို့ရင်ဆိုင်ရမယ့်ခက်ခဲတွေကိုကျွန်တော်တို့နားလည်သဘောပေါက်မိပါတယ်။ပွင့်လင်းမြင်သာတဲ့စီးပွားရေးစနစ်ကိုကူပြောင်းရမှာတော့ခင်ဗျားတို့ကြော်လာရမယ့်ခက်ခဲများစွာရှိပါလိမ့်မယ်။ဆက်ပြီးတော့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာလည်းစိန်ခေါ်မှုတွေရင်ဆိုင်နေရအောင်ပါ။ရည်ရှိတည်တံ့ခိုင်မာတဲ့ငြိမ်းချမ်းရေးရယူတည်ဆောက်တဲ့ဖြစ်စဉ်မှာတော့အချိန်ယူရပါမယ်။
ဒီမိုကရေစီပြည့်ဝတဲ့နိုင်ငံတစ်ခုဖြစ်လာရေးမြန်မာပြည်သူတွေရဲ့ကြိုးစားမှုကိုအတိအမှတ်ပြုအားကြမိကြောင်းနော်ဝေဘီရင်ဟာဒါကရန်ကုန်တက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် In Norway we have been inspired by your commitment and your willingness to strive for values that we sometimes take for granted
နော်ဝေနိုင်ငံသားတွေရဲ့ကိုယ်ပိုင်ရယူပိုင်ခွင့်တွေဖြစ်တဲ့ဒဏ္ဍာရီမျှမှုလွတ်လပ်မှုငြိမ်းချမ်းမှုနဲ့ဒီမိုကရေစီအစရှိတဲ့တမိုးရှိတဲ့အရာတွေကိုရယူဖို့အတွက်မြန်မာပြည်သူပြည်သားတွေကစိတ်အားထက်သန်စွာကြိုးစားအားထုတ်နေတာကိုကျွန်တော်တို့လေးစားမိပါတယ်။ခက်ခဲတဲ့အတိတ်ကာလတွေကိုမျှော်လင့်ချက်ရှိတဲ့အနာဂတ်အဖြစ်ပြောင်းလဲဖို့အတွက်ကြိုးစားနေကြတာကိုလည်းကျွန်တော်တို့ချီးကျူးပါတယ်။ခင်ဗျားတို့ရှစ်ဆက်လှုပ်ဆောင်ရမယ့်ခက်ခဲတဲ့ရှစ်လုပ်ငန်းစဉ်တွေမှာအထောက်အကူပေးဖို့အတွက်ကျွန်တော်တို့ဒီနေရာကိုရောက်နေရတာပါ
။မြန်မာနိုင်ငံရဲ့သဘာဝတည်ရန်ဇာတာတွေကိုစနစ်တကျစီမံခန့်ခွဲနိုင်ဖို့နဲ့လူစွမ်းအရင်းမြစ်ဖွံ့ဖြိုးလာရေးတွေကိုဦးစားပေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်
။ Norway used to be a poor country.
Norway နိုင်ငံဟာဆင်းရဲတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပူးပါတယ်။မြပြားလာတဲ့သဘောဝတန်ရန်ဇာတာတွေကိုသတိကြီးကြီးနဲ့စီမံခန့်ခွဲနိုင်မှုတွေကြောင့်ကျွန်တော်တို့ Norway ပြည်သူတွေဟာကောင်းမွန်တဲ့လူမှုဘဝကိုခံစားနေရပါပြီ။အဓိကအဖြစ်တော့ပညာရေးနဲ့ကျန်းမာရေးနယ်ပယ်တွေမှာရင်းနှီးမြှုပ်နှံပြီးတော့ကျွန်တော်တို့ရဲ့လူအရင်းအမြစ်တွေကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ခဲ့တာဖြစ်ပါတယ်
။ Norway ပြည်ရဲ့ရန်ကုန်တက္ကသိုလ်မင်းကုန်းဟာအပြည့်သဘောဆောင်တဲ့တိုက်တွန်းမှုတွေဖြစ်တယ်လို့တက်ရောက်လာသူတွေကသုံးသပ်ပါတယ်။ Norway အစိုးရရဲ့မြန်မာအပေါ်အကူအညီပေးမှုတွေနဲ့ Norway ပြည်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်မြန်မာပြည်သူဖိုရမ်လုပ်ငန်းအဖွဲ့အမှုဆောင်ဒါရိုက်တာကိုကျော်လင်းဦးကအခုလိုသုံးသပ်ပါတယ
်။လက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကလည်းဒီနိုင်ငံတကာအကူအညီတွေကတော်တော်လေးလိုအပ်နေသေးတဲ့အနေအထားမျိုးဖြစ်နေတဲ့ခါကျတော့ဒီတော်ဝင်နိုင်ငံအနေနဲ့ဒီလိုကူညီတဲ့ဟာကတော်တော်လေးကိုအကျိုးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်ဒီနေ့ဒီဘရင်ရဲ့မိန့်ခွန်းတစ်ခုမှကျွန်တော်မိန့်ခွန်းမှကျွန်တော်တစ်ခုတတိပြုလိုက်မိတာတော့ဒီနော်ဝေဆိုတာကလည်းတစ်ချိန်တုန်းကအင်မတန်ဆင်းရဲတဲ့နိုင်ငံပါပဲပေါ့နော်။အဲ့တော့ကဘာပေါ်မှာဒီလိုအချိန်တွေကနေပြီးတော့မှဒါဟိုကဘာအချမ်းသာဆုံးတိုင်းပြည်အလူရှင်တိုင်းပြည်တစ်ခုဖြစ်အောင်အဲတို့စူးစမ်းရုံးကန်နေရတယ်ဆိုတဲ့ခါကိုတွေ့ရတဲ့ခါကျတော့ကျွန်တော်တိုင်းပြည်လည်းဒီလိုစူးစမ်းရုံးကန်မှုတွေအများကြီးလုပ်ရမယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကတော့ဒီလိုစူးစမ်းရုံးကန်မှုတွေလုပ်တဲ့နေရာမှာနော်ဝေလိုတိုင်းပြည်မျိုးရဲ့အကူအညီတွေအများကြီးကျွန်တော်တို့တိုင်းပြည်အတွက်လိုအပ်တယ်လို့တော့ကျွန်တော်ထင်ပါတယ်
ယုံကြည်မှုတိစောက်ခြင်းနဲ့ငြိမ်းချမ်းရေးရရှိရေးအတွက်စူးစမ်းခဲ့သူကရင်မျိုးသားဒေးဗစ်တော်ကိုဆွဲပြုပြီးတော့ဒေးဗစ်တော်ပညာသင်ဆုရန်ပုံငွေတစ်ခုကိုပါတီထားကြောင်းလည်းယနေ့မင်ကုန်းနဲ့တဘာတဲ့ကြေညာခဲ့ပါတယ်။နော်ဝေနိုင်ငံကထောက်ပံ့မဲ့ဒေးဗစ်တော်ပညာသင်ဆုဟာမြန်မာနိုင်ငံအနှံ့ကတမိုင်းနဲ့လူမှုရေးဘာသာရပ်တွေမှာထူးချွန်ကြတဲ့ကျောင်းသားတွေကိုရွေးချယ်ထောက်ပံ့ပေးသွားမှာဖြစ်ပါတယ်။န
Norwegian Hadal နဲ့ Mibia Sonra တို့ဟာမနေ့ကဒီဇင်ဘာလ၁ရက်နေ့မှာသမရဦးသိန်းစိန်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတည်တံ့တွေ့ဆုံခဲ့ပါတယ်။ Norwegian နဲ့ Mibia တို့ရဲ့ဒီဇင်ဘာလ၁ရက်နေ့ကနေ9ရက်နေ့အထိခီးစဉ်အတွင်းရန်ကုန်မန္တလေးနေပြည်တော်ပုဂံတို့ကိုလည်ပတ်ဖို့ရှိတဲ့အပြင်လူထုအခြေပြုအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ခင်ဗျာ။
ကိုစီသူပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့ Federal ပြည်တော်စုတက်မတော်စေဦးစီးတွေရဲ့ပထမဆုံးအချိန်အစည်းအဝေးပွဲအကြောင်းကိုတင်ပြပေးဖို့ရှိပါတယ
်။ဒေါ်ရရှိနခင်ရန်ကုန်မြို့ပေါ်မှာကားရပ်နိုင်တဲ့နေရာအလုံးအလောက်မရှိတာ၊နိုင်ငံတကာအဆင့်မီလမ်းစနစ်တွေမရှိတာ၊မော်တော်ယာဉ်တွေကိုလမ်းဘေးမှာစီကတ်မရှိရပ်ထားကြတာတွေကြောင့်ယာဉ်ကြောပိတ်ဆို့မှုတွေဒီနေ့တခြားကြီးထွားလာနေပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ယာဉ်ကြောပိတ်ဆို့မှုတွေကိုစနစ်တကျဘယ်လိုကင်တွယ်ဖြေရှင်းသင့်ပါသလဲ။ဂုံးကျော်တရာတိဆောက်ချင်းဟာယာဉ်ကြောပိတ်ဆို့မှုပြဿနာကိုဖြေရှင်းပေးမယ့်အဖြေလားဆိုတာကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923125554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ရပါတယ
်ဒီကနေ့ည9နာရီတရက်လေလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့ကိုကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုထပ်ပြီးတော့တင်ပြပေးပါမယ်။တနိုင်ငံလို့အပြစ်ခတ်ရက်စဲရေးကိစ္စအတွက်နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကိုမထိခိုက်အောင်ထိမ့်သိမ်းကြီးကြပ်ဖို့ရွေးချက်နဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေနဲ့ဖွဲ့စည်းလိုက်တဲ့ FUA လို့ခေါ်တဲ့ Federal ပြည်တော်စုတပ်မတော်ရဲ့စေဦးစီးအဖွဲ့ကထိုင်းမြန်မာနယ်စပ်တနေရာမှာပထမဆုံးအကြိမ်အစည်းအဝေးပွဲကျင်းပခဲ့ပါတယ်။အစည်းအဝေးကဘလို့ထူးခြားမှုတွေရှိနေပါသလဲဆိုတာကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုင်းဒါလက်နက်ကိုင်ဖွဲ့စံတဘွဲနဲ့စုဖွဲ့ထားတဲ့ FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်စီဦးစီးဖွဲ့ကနေထိုင်းမြန်မာနယ်စပ်တနေရာမှာအစည်းအဝေးကျင်းပခဲ့ပါတယ်။ဒီအစည်းအဝေးကျင်းပရတဲ့အချိန်လေးနဲ့ပတ်သက်လို့ Federal ပြည်ထောင်စုတပ်မတော်ရဲ့အကြံပေးဖွဲ့ဝင်ပျော်ရေးစုခွင့်ရှိသူဘူမူကြီးခေါဥက္ကာကအခုလိုပြောပါတယ်။
FUA ဆိုတာ UNFPA နိုင်ငံရေးဥပဒေကိုခံယူတဲ့အဖွဲ့အစည်းမှာကြတော့အခုလက်ရှိ UNFPA ကနေပြီးတော့တနင်္ဂနွေနေ့ပြစ်ခတ်ရက်စဲရေးဒီလိုမျိုးကြီးဒီလမ်းကြောင်းပေါ်မှာပေါ်နေတဲ့ဆက်ဆံတော့ FUA ကလည်းဒီလမ်းကြောင်းကိုအောက်ကိုချူဖို့အတောက်ကိုပြစ်ဖို့ကြိုးစားမှာဖြစ်တာပါ။ဒါကြောင့်ကျွန်တော်တို့အခုလက်ရှိစုဖွဲ့မှုကတော့ဒီတနင်္ဂနွေနေ့ပြစ်ခတ်ရက်စဲရေးပေါ်ပေါ်လာအောင်လုပ်ရမယ်။တနင်္ဂနွေနေ့ပြစ်ခတ်ရက်စဲရေးပေါ်ပေါ်လာပြီးရင်သဘောတူချက်ကိုဖောက်ပြမှုမရှိအောင်ဖိန်းဖောက်ပြရမယ်ဖိန်းပြရမယ်နောက်ပြီးတော့နိုင်ငံရေးစုစုဆွေးနွေးပွဲတွေဖြစ်ပေါ်လာအောင်ပတ်မိုးရမယ်နိုင်ငံရေးစုစုဆွေးနွေးပွဲတွေအေးချမ်းသာနဲ့ဒီငြိမ်ငြိမ်လုပ်နိုင်အောင်ကာကွယ်ရမယ်သတိပြန်တာဒီလမ်းကြောင်းပေါ်မှာရှိပါတယ်။ဒီဆိုတဲ့တပ်ဖွဲ့တွေကအဖွဲ့ကြီးစနစ်ဆက်ပေါ်ကပါဝင်ပြီးတော့ကျွန်တော်တို့ဖူပေါင်းပြီးတော့အလုပ်လုပ်ကြတဲ့သဘောပါ
Federal ပြည်ထောင်စုတပ်မတော်ဟာ UNFC ခေါ်ညီညွတ်တော်တိုင်းဒါလူမျိုးများ Federal Council ဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတာပါ။နိုဝင်ဘာလကုန်မှာကျင်းပခဲ့တဲ့ Federal ပြည်ထောင်စုတပ်မတော်စီဦးစီးဖွဲ့ရဲ့ပရမအကြိမ်စီဝေးမှာ UNFC ရဲ့ကာကွယ်ရေးဌာနဆိုင်ရာတာဝန်ခံဒုတိယတာဝန်ခံတို့ရဲ့ဥဆောင်ကြီးကြပ်မှုနဲ့အဖွဲ့ဝင်တီးတီးကစစ်ပတ်ဆိုင်ရာပုဂ္ဂိုလ်ကိုယ်စားလှယ်တွေဖြင့်အကြံပေးပုဂ္ဂိုလ်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီစီဝေးကနေတပ်မတော်စီဦးစီးဖွဲ့ကိုပြန်လည်ဖွဲ့စည်းခဲ့ပြီးတောင်ပိုင်းနဲ့မြောက်ပိုင်းစစ်တပ်တွေကိုတတ်မှတ်နိုင်ခဲ့ပါတယ်။တောင်ပိုင်းစစ်တေတာစစ်ဦးစီးချုပ်ကတော့ကရင်မြို့သားလူမျိုးရေးတပ်မတော်ဒုတိယစစ်ဦးစီးချုပ်ဘူမှုချုပ်ဘောကျော်ဟဲကဥဆောင်သွားမှာဖြစ်တယ်လို့မြောက်ပိုင်းစစ်တေတာကတော့ KIU ကစစ်ဦးစီးချုပ်ဘူချုပ်ကြီးကန်ချောင်ကနေဥဆောင်သွားမှာဖြစ်ပါတယ်။ KNU ကကရင်မြို့သားစီယုံဟာ UNC ဖွဲ့ကနေနှုတ်ထွက်သွားပြီးဆိုပေမဲ့လည်းကရင်မြို့သားလူမျိုးရေးတပ်မတော်ဘက်ကတော့ Federal ပြည်ထောင်စုတပ်မတော်တွင်မှပါဝင်နေပါသေးတယ်။ဒီစစ်တေတာကိုဖွဲ့စည်းရတာဟာငင်းချမ်းရေးတွေ့ဆုံပွဲကြားကာလအတွင်းမှာတပ်မတော်ကနေထုတ်စစ်ဆင်လာမဲ့အပေါ်ကာကွယ်ဖို့ဖွဲ့စည်းထားတယ်လို့လည်းအစည်းအဝေးတက်ရောက်သူအမည်မဖော်လို့သူအကြီးတန်းစစ်ပတ်ရာရှိသူကပြောပါရယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဖက်ဒရယ်တပ်မတော်ဖွဲ့စည်းရေးကိုလုံးဝလက်မခံဘူးလို့ KNU ခေါ်ကရင်မျိုးသားစည်ယုံဥက္ကဋ္ဌစေဖူးမူသူတို့ဖွဲ့နဲ့နိုဝင်ဘာလကုန်တွေ့ဆုံဆွေးနွေးစဉ်မှာပြောဆိုခဲ့ပါရယ် UNSC အနေနဲ့အခုလိုဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းတဲ့ကိစ္စရပ်နဲ့ပတ်သက်ပြီးတော့ကွယ်လွှတ်ချက်တွေရှိနေတဲ့အနေအထားအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အမြင်ကိုမေးမြန်းရအောင်မယ်လို့ပြောရေးစုခွင့်ရှိသူဗိုလ်မှူးကြီးခေါ်ကကအခုလိုပြောပါရယ်
ူဆိုလိုတဲ့ဒီလိုမျိုးကမတော်ဆိုတာအနာဂတ်မှာဖွဲ့ပြီးတဲ့ဟာကိုပဲညွှန်တာလားဒါပေမဲ့လက်ရှိ UFC ရဲ့နိုင်ငံပေါ်အောင်မှရှိနေတဲ့အဖွဲ့ပေါ့ဗျာဘယ်လိုလဲတပ်ဖွဲ့တွေကိုညွှန်တာလားအဲ့ဒါကခုတော့ကျွန်တော်ကမရှိသေးဘူးသူကအကျော်ပြီးတော့ပြောလိုက်တလားတော့မသိဘူးပါလေ
လက်ရှိနေသားရမြန်မာအစိုးရစစ်တပ်နဲ့တိုင်းဒါလက်နက်ကင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းမှုအတွက်ပြည်ထောင်စုညီညာရေးဖော်ဆောင်ရေးကော်မတီနဲ့တပြည်လုံးပြည်ခတ်ရက်စက်ရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCT တို့အနေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာတော့တိကျရေးရတဲ့အဖြေမရရှိသေးသလိုတိုင်းရင်းသားဒေသတွေမှာစစ်ရေးသင်းမှမှုတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်ဒါပေမဲ့လည်း NCCT အနေနဲ့အခက်အခဲကြားကနေငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဘူမူကြီးခေါဥကာကဆက်ပြောပါတယ်
ကျွန်တော်တို့တိုင်းရင်းသားအင်အားစုတွေအားလုံးဆွဲတွေတပ်ဖွဲ့တွေအားလုံးကတော့နိုင်ငံရေးဘွဲကကျွန်တော်တို့ရဲ့ညီမချင်းဖြစ်တော့နိုင်ငံရေးဘွဲရရှိအောင်တော့ကျွန်တော်တို့အပေါင်းကိုကြိုးစားကြမှာပဲ။ရှမ်းမောင်းလို့ရှိပါလေပဲလက်လျှော့မှာတော့မဟုတ်ဘူးပါခင်ဗျာ
။ဖက်ဒရယ်ပြည်ထောင်စုတပ်မတော်စီဦးစီးဘွဲပရမချင်းအစည်းအဝေးကိုကချင်လွတ်လပ်ရေးဖွဲ့ချုပ် KNU ၊ကရင်မျိုးရာစည်းရုံး KNU ၊ကရင်နေမျိုးရာသုတ်သက်ရေးပါတီ KMPP ၊မွန်ပြည်တပ်ပါတီ၊ပလောင်လူမျိုးရေးဖွဲ့ချုပ်ချင်းမျိုးရာတပ်မတော် CNF ရခိုင်လူမျိုးရေးပါတီ ALV လာဟုဖွဲ့တို့တက်ရောက်ခဲ့ကြပြီးဝပြည်သွေးစည်းညွှန်ရေးဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်မိုင်းလာဖွဲ့တွေကတော့တက်ရောက်နိုင်ခြင်းမရှိခဲ့ပါဘူးဒီဖက်ထရယ်ပြည်ထောင်စုစီဦးစီးဖွဲ့အစည်းအဝေးကနေပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကမြန်မာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့် KNU ပိုလောင်23ဦးကြာဆုံးသွားတဲ့ကိစ္စမြောက်ပိုင်းရှမ်းပြည်တပ်မတော် SFPP SSA ရဲ့ဒါဘာဆောင်ဂရုစိတ်ဒေတာကိုအင်အားသုံးပြီးတင်ပိုက်ခဲ့တဲ့ကိစ္စပလောင်လူမျိုးရေးဖွဲ့ချုပ်ကိုထိုးစစ်ဆင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးကန့်ကွက်ရှုတ်ချကြောင်းဒီကနေ့မှာကြီးညာချက်ထုတ်ပြန်ဖြန့်ဝေခဲ့ပါတယ်။ဒါ့အပြင်နိုင်ငံသားအလုံးမျိုးလင်းတောက်တနေတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးကိုအကောင့်တွေဖော်ဖို့အတွက်ကြိုးပမ်းနေတဲ့ကာလမှာစစ်စင်မှုတွေရန်လိုမှုတွေရပ်ဆိုင်ပေးဖို့ကိုလည်းဖက်ဒရယ်ပြည်ထောင်စုတပ်မတော်စစ်ဦးစီးအဖွဲ့ကနေတောင်းဆိုခဲ့ပါတယ်ခင်ဗျာ
။ကိုနိုင်ခွင့်ရပြောပြပေးခဲ့တာပါရှင်။အင်ကာနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ကလည်းမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အင်ကာနေညနေခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာမဟုတ်လို့အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမအေးတန်လာကြောကကြီးညာပေးပါမယ်ရှင
်။ကင်းညာနိုင်ငံအရှိမြောက်ပိုင်းမှာဒီကနေ့အစောပိုင်းဖြစ်ပွားခဲ့တဲ့လူ36ယောက်သေဆုံးရတဲ့တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဆိုမာလီယာစစ်သေးကြောအဖွဲ့ El Shabaab ကပြောပါတယ်။မရန်ဒာမြို့နာကကြောက်ကျင်းတစ်ခုနာမှာတိုက်ခိုက်မှုဖြစ်ပွားတာပါ။လူသမားတွေသူတို့ရဲ့တဲတွေထဲမှာအိပ်ပျော်နေတဲ့အချိန်မှာတပ်နက်သမားတွေကပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဆိုမာလီယာနိုင်ငံမှာတိုက်ခိုက်ဖို့ကင်ညာကနေပြီးတပ်ဖွဲ့တွေဆင်လွတ်နေတဲ့ပုံမှာတိုက်ခတ်တဲ့အနေနဲ့သူတို့အဆိုကင်ညာဘာသာရေးစစ်ပွဲမှာပါဝင်နေသူတွေကိုတတ်ဖြတ်တာလို့ El Shabaab အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။IS အုပ်စုရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီနဲ့မင်းအမျိုးသမီးနဲ့ကလေးကိုလက်ဗနွန်စစ်တပ်ကဖမ်းဆီးထားတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောကြပါရယ်။အဲ့ဒီအမျိုးသမီးနဲ့ကလေးကိုပြီးခဲ့တဲ့10ရက်ကစီးရီးယားနယ်စပ်နားမှာဖမ်းဆီးရမိခဲ့ပြီးတော့လက်ဗနွန်ကာကွယ်ရေးဝန်ကြီးဌာနကဖမ်းထားပြီးတော့မေးမြန်းနေတယ်လို့တာဝန်ရှိသူတွေကဆိုပါရယ်။နိုင်ငံသားထောက်လှမ်းရေးအဖွဲ့တွေပူးပေါင်းပြီးတော့အခုလိုမျိုးသူတို့ကိုဖမ်းဆီးနိုင်တာလို့လည်းလက်ဗနွန် S Fire သတင်းစာကသတင်းဖော်ပြပါရယ်။ဟောင်ကောင်မှာ Occupy Movement နှုတ်ရှားမှုကိုဥဆောင်တဲ့ခေါင်းဆောင်၃ဦးကရဲစီမှာတွားပြီးတော့အဖမ်းခံမဲ့အစီအစဉ်ကိုဆက်လုပ်မှာဖြစ်ပြီးတော့တခြားဆန္ဒပြသူတွေအနေနဲ့သူတို့အတွက်ဘေးကင်းတဲ့နေရာတွေကိုစုခွာကြဖို့တိုက်တွန်းသွားပါတယ်အေးနေတဲ့ဘယ်ရင်ပင်လယ်အနောက်ပိုင်းမှာနစ်မြုပ်ခဲ့တဲ့တောင်ကိုရီးယားသင်္ဘောကတံငါးသင်း၅၀ရက်ကိုရှာမတွေ့သေးဘူးလို့ရှာဖွေသူတွေကပြောပါတယ်ပြင်းထန်တဲ့ရာသီဥတုနဲ့လှိုင်းလေတွေကြောင့်ရုရှားအရှိဘက်ကအရှောက်ဖွေးလုပ်ငန်းတွေနှောင့်နှေးခဲ့ရတယ်လို့တင်မောလေးစီကိုရှောက်ဖွေးလွှတ်ထားတဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်ရှင်
။သတင်းချင်းချုပ်ကိုမအေးတန်နာချိုချီညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ကာတစ်ဖိုင်နန်ဖြစ်ပါတယ်ရှင်။ VOA American တန်ညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16925တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.